ဗီယက်နမ်နိုင်ငံမှာရင်းနှီးမြှုပ်နှံမှုစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးဒီစီမံကိန်းဟာတရုတ်ကုမ္ပဏီတွေအကျိုးရှိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမနစ်တုန်းကဆန္ဒပြခဲ့သူ15ဦးကိုနိုင်ငံမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်မှုနဲ့ကြေတပရင်းတွေကထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။2018ဇွန်လတုန်းကဗီယက်နမ်မှာရှာရှာပါပါတပြည်လုံးတိုက်တန်တဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ရတာနဲ့နေရာတချို့မှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အတွက်တည်ငြိမ်အောင်ပြန်ပြီးထိန်းဖို့ရဲတွေအကြောတော်စူးစမ်းခဲ့ကြရတာဖြစ်ပါလေ။ကျက်တပရင်းနေမှာတော့ဗီယက်နမ်နိုင်ငံတောင်ပိုင်းဘင်းတုံးခရိုင်တရားရုံးကဆန္ဒဒီဆန္ဒပြရမှာပါဝင်ခဲ့သူ15ဦးကိုသူတို့ခရိုင်မှာရှိတဲ့ရဲစခန်းတွေနဲ့ရဲကားတွေကိုဖျက်ဆီးမှုနဲ့ထောင်ဒဏ်2နှစ်ကနေ3နှစ်ခွဲခြားပြစ်ဒဏ်အတည်ပြုချမှတ်လိုက်ပါလေ။အစိုးရသတင်းဌာန VNA ကတော့ဒီ15ဦးဟာလူလူကိုသွေးချွတ်အောင်လုပ်ပြီးအော်ဟစ်ခဲ့တယ်လို့ပင်မအဝေးပြေးလမ်းမကြီးကိုလည်း15နာရီကြာပိတ်ဆို့ထားခဲ့တယ်လို့တရားရုံးကြေညာချက်ကိုကိုးကားပြီးဖော်ပြထားပါတယ်။တရားသူကြီးအဖွဲ့ကလည်းသူတို့ရဲ့လှုပ်ဆောင်ချက်တွေဟာလုံခြုံရေးတရားဥပဒေစွန့်မိုးရေးနဲ့လူမှုအတိုင်းဝိုင်းဘေးကင်းရေးအတွက်မလိုလားအပ်တဲ့အမှုအကျင့်ဖြစ်တာကြောင့်ပြင်းထန်တဲ့အပြစ်ပေးဖို့လိုအပ်ကြောင်းဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။သူတို့နဲ့အတူအဖမ်းခံရသူအများပြားအတွက်လည်းအလားတူအရေးယူဖို့အတွက်စုံစမ်းဆက်ဆင်နေကြောင်းတရားရုံးအရာရှိတဦးကအတည်ပြုပြောကြားခဲ့ပါတယ်။